မြန်မာအရေးရန်ဝန်ဖြည့်ရှင်းမှုရွယ်ပြီးမြန်မာနိုင်ငံကိုတောင်းရောင်းနေတဲ့အာဆီယံကိုယ်စားလှယ်တွေအနေနဲ့သက်ဆိုင်သူတွေအားလုံးနဲ့တွေ့ဆုံဖို့ကုလသမဂ္ဂကျွမ်းကျင်သူတွေပါဝင်တဲ့အထူးကြံပေးကောင်စီ SCCM နဲ့အမျိုးသားညီညွတ်ရေးအစိုးရ NGO ကတိုက်တွန်းလိုက်ကြပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အာဆီယံကနေတာဝန်ပေးထားတဲ့ကိုယ်စားလှယ်တွေအနေနဲ့ပြဿနာကိုဖြေရှင်းနိုင်အောင်သက်ဆိုင်သူတွေအားလုံးနဲ့တွေ့ဆုံဖို့လိုအပ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဘရူလန်နိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးအာဝင်ဖန်ယူဆပ်နဲ့အာဆီယံအတွင်းမှူးချုပ်လင်းထရိုက်ခွာတို့ဟာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ကြတဲ့တောက်ကြံနေမှာပဲတိုက်တွန်းပြောဆိုလိုက်တာလည်းဖြစ်ပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရပြောခွင့်ရဒေါက်တာဆာဆာကတော့တွေ့ဆုံဆွေးနွေးမှုမှာသက်ဆိုင်သူတွေပါဝင်ဖို့လိုအပ်တယ်လို့ပြောဆိုခဲ့တာပါ။
Again to be appreciate for our ASEAN brothers and sisters
ကျွန်တော်တို့ရဲ့အာဆီယံညီကိုရီနဲ့ညီမတွေအနေနဲ့မြန်မာပြည်ကဖြည့်ရှင်းရမှာအကူအညီပေးကြဖို့ဆန္ဒရှိတာအတွက်ကျွန်တော်တို့ကျေးဇူးတင်ကြောင်းဖတ်ပြီးပြောပါရစေ။ဒါပေမဲ့မြန်မာနိုင်ငံသားတွေရဲ့အနာဂတ်နဲ့ပတ်သက်ပြီးဘလို့ဆွေးနွေးတာပဲဖြစ်ဖြစ်ဘာဆွေးနွေးပွဲကိုပဲလုပ်လို့မြန်မာပြည်သူတွေပါဝင်ရမှာဖြစ်တယ်လို့သူတို့အတန်တွေကိုနားထောင်ရမှာဖြစ်ကြောင်းဖတ်ပြီးပြောပါရစေလို့ပြောတော်တာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပေါ်ပေါက်လာတဲ့မတည်ငြိမ်တဲ့အခြေအနေတွေကြောင့်အာဆီယံ10နိုင်ငံခေါင်းဆောင်တွေမြန်မာအရေးနဲ့ပတ်သက်ပြီးသူအစည်းအဝေးတက်ခေါ်ယူခဲ့ပြီးတဲ့နောက်တရင်း6ပတ်ကြာမှာအခုလိုအာဆီယံကိုယ်စားလှယ်နှစ်ဦးမြန်မာနိုင်ငံကိုရောက်လာတာဖြစ်ပါတယ်။အာဆီယံအထူးအစည်းအဝေးကနေရခဲ့တဲ့ဘုံသဘောတူညီချက်9ရက်ထက်မှာမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေချက်ချင်းရပ်တန့်ဖို့သက်ဆိုင်ရေးအဖွဲ့အားလုံးညှိနှိုင်းဆွေးနွေးမှုတွေစတင်ဖို့ညှိနှိုင်းမှုတွေအတွက်ဂျာဝင်ဆောင်ရွက်ပေးမယ်။အထူးတန်တမာခန့်အပ်ဖို့နဲ့လူသားချင်းစာနာမှုအကူအညီတွေတေးခွင့်ပြုဖို့လို့ပါဝင်နေတယ်နဲ့အခုချိန်ထိတော့အကောင့်တွေမဖော်နိုင်သေးပါဘူးအခုအာဆီယံကိုယ်စားလှယ်နှစ်ဦးရဲ့မြန်မာခီးစဉ်ဟာမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမာခန့်အပ်ဖို့အတွက်မြန်မာဘက်ကအတည်ပြုချက်ရယူဖို့ရည်ရွယ်ကြောင်းအင်ဒိုနီးရှားတန်တမာတဦးကဒီသတင်းထက်အစောပိုင်းမှာပဲပြောခဲ့တယ်လို့ AP သတင်းကဆိုပါတယ်